မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကို CPC ကအထူးစိုးရိမ်ပွဲကောင်းတဲ့နိုင်ငံများစီရင်တဲ့ပြန်လည်ထည့်သွင်းဖော်ပြလိုက်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဇွန်လ2ရက်ကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့2022ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာ NGO နဲ့တတိပုဂ္ဂလအဖွဲ့တွေနိုင်ငံတကာနဲ့ဒေသတွင်းသတင်းမီဒီယာတွေကဖော်ပြချက်တွေကိုစနစ်တကျစုဆောင်းလေ့လာပြီးထုတ်ပြန်ထားတာလို့အစီရင်ခံစာကဆိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့2008အခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပေမဲ့အခြားကန့်သတ်ချက်တွေနဲ့ပြန်လည်ထိန်းចောင်းထားတာတွေ့ရတယ်လို့အစီရင်ခံစာမှာရေးပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာလူမျိုးရေးနဲ့ဘာသာရေးဟာခွဲခြားမရဘဲတွန်တွဲနေပြီးဆီအာနာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစလို့ဗုဒ္ဓဘာသာဝင်နေပါတဲ့တိုင်းရင်းသားဒေသတွေမှာစစ်တပ်ကဘာသာရေးဖိအားကြောင်းတွေကိုပြစ်ခတ်ဖျက်ဆီးတာဘာသာရေးကောင်းဆောင်တချို့ကိုတပ်ပစ်တာတွေရှိခဲ့တယ်လို့အချိန်ကာလအပိုင်းခြားလိုက်ဖော်ပြထားပါတယ်နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ဘယ်လောက်ထိအရေးကြီးသလဲဆိုတာကိုအစီရင်ခံစာထုတ်ပြန်တဲ့နေ့မှာပဲAmerican နိုင်ငံရေးဝန်ကြီး Anthony Blinken ကအခုလိုပြောသွားပါတယ
် I made the determination that Burma's military committed genocide and crimes against humanity with the intent to destroy predominantly
ဘာသာရေးလွတ်လပ်ခွင့်ကိုလေးစားအပြီးမှတ်ပြုရဆိုတာကအခြေခံအကျဆုံးသောလူခွင့်ရေးပဲဖြစ်တဲ့အပြင်နိုင်ငံသားရေးမူဝါဒချမှတ်ရမှာလဲဦးစားပေးအလေးထားရမယ်လို့မြင်ပါတယ်လူသူချင်းစီမှာကိုယ်ပွဲခွင့်မကိုယ်ပွဲခွင့်လွတ်လပ်စွာရွေးချယ်နိုင်တဲ့အခြေခံအခွင့်အရေးတွေရှိမယ်ဆိုရင်အဲ့ဒီသူချင်းစီကနေသူတို့ရဲ့လူအဖွဲ့အစည်းတစ်ခုလုံးကိုပူကောင်းလာစေမယ်ဆိုတာကျွန်တော်တို့ယုံကြည်ထားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအစိုးရတွေကဒီအခြေခံအခွင့်အရေးတွေကိုညှင်းပယ်လိုက်ရင်တော့တင်းမာမှုမတည်ငြိမ်မှုနဲ့ပဋိပက္ခတွေဘက်ကိုဦးတည်သွားမှာပါ
။2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာတော့ဆီအာနာသိမ်းပြီးနောက်မနှစ်ဧပြီလတည်းရန်ကုန်ကဗလီတစ်ခုမှာမွတ်စလင်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်စုံဖို့နှကန်းဒီတွေဆိုပြီးကျိုးဆွဲချတတ်ခဲ့တဲ့ဖြစ်ရပ်မီလာရဲစစ်ကောင်စီတပ်တွေကဘုံကျဲတက်ခတ်မှုကြောင့်ကယားပြည်နယ်ဒီမော့ဆိုမြို့ကစိန့်ဂျိုးဆက်ခရီးယန်ဘုရားကျောင်းပျက်စီးသွားတဲ့ဖြစ်ရပ်စတေမာလာရဲချင်းပြည်နယ်မှာစစ်တပ်ရဲ့အမြောက်ကြီးကျလို့မီးလောင်နေတာကိုငြင်းသက်ဖို့ကြိုးစားနေတဲ့ချင်းတိုင်းသားခရီးယန်သင်းအုပ်စရာတဦးကိုပြစ်တက်ခဲ့တဲ့ဖြစ်ရပ်စတေမာလာရဲမှာပဲရိုဟင်ဂျာ30ကိုဆရွယ်စရန်အထောက်ထားမဲလို့ဆိုပြီးဖမ်းဆီးထောင်ဒဏ်2နှစ်ချခဲ့တဲ့ကိစ္စစာရာတွေကိုတန်းစီဖော်ပြထားပါတယ်မြန်မာစစ်တပ်ဟာ2019တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံရက်စက်ခဲ့တဲ့တာရကတွေရှိခဲ့တယ်လို့ဝန်ကြီးပလင်ကန်ကထောက်ပြပါတယ
် Respect for religious freedom isn't only one of the deepest held values and a fundamental right
မြန်မာစစ်တပ်က2019ခုနှစ်ထဲရိုဟင်ဂျာမွတ်စလင်တွေကိုဖျက်ဆီးလိုတဲ့ရည်ရွယ်ချက်နဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတို့ဘောကျူးလွန်တဲ့ယာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတာကျွန်တော်အခိုင်အမာယုံကြည်ပါတယ်ဘလီတွေကိုတိုက်ခိုက်တာလူမျိုးရေးနဲ့ဘာသာရေးအရနှိမ့်ချဆက်ဆံတာကိုရန်ကျမ်းစာကိုစော်ကားတာတွေတွေ့ရပါတယ
်ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရခန်းစာရေးသားရမှာအဓိကပါဝင်သူ American အစိုးရတန်တမန်ဖြစ်တဲ့ Rashid Hussain ကအခုလိုထောက်ပြပါတယ
် First too many governments use discriminatory laws and policies and abuse their own people
အစိုးရကလည်းပါတဲ့အဓိကအချက်တွေကိုမိမောင်းထိုးပြလိုပါတယ်။ပထမကတော့အစိုးရအတော်များများကဘာသာရေးအရခွဲခြားတဲ့ဥပဒေတွေကျင့်သုံးပြီးပြည်သူတွေကိုနှိပ်စက်နေတာပါ။လူနည်းစုဘာသာရေးအတိုင်းအဝိုင်းအပေါ်လူမျိုးတုံးတပ်ဖြတ်မှုကြီးနှစ်ခုမကြခင်ကပဲကျူးလွန်ခဲ့တာကိုတွေ့ရပါတယ်။မြန်မာနဲ့တရုတ်နိုင်ငံမှာပါ
။ရခိုင်ဦးတန်းရွှေစစ်အာဏာရှင်လက်ထက်1996ခုနှစ်တုန်းကလည်းမြန်မာနိုင်ငံကို CPC စီးရင်နဲ့ထည့်သွင်းခဲ့ရာက2010ရွေးကောက်ပွဲနောက်ပိုင်းဒီအသားအစိုးရတွေတက်လာပြီးနောက်မှာဘာသာရေးလွတ်လပ်ခွင့်အနည်းငယ်တိုးတက်လာတဲ့အတွက်အဲ့ဒီစည်းရင်းကနေဖယ်ရှားခဲ့ရတာကအခုတော့ပြန်လည်ထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာ